ညာလုပ်ငန်းကြီးတွေတော့လေသူတို့လုပ်ငန်းတွေမြန်မြန်တက်တာတုပ်ရဲ့လားဆိုတာစုံစမ်းခံနေကြရပြီကိုသားမျိုးကြီး
online ပေါ်မှာအချက်လက်တွေစာပေးတဲ့ Google Company ရဲ့အချက်လက်စာလုပ်ငန်းနဲ့ online ကြော်ညာလုပ်ငန်းကို American ပြည်နယ်48ခုပြင် Washington DC နဲ့ Puerto Rico တို့ကရှိနေကြုတ်ပြီးစပြီးစုံစမ်းနေပြီဆိုတော့ဈေးနေထဲမှာတွေ့ရတာ
ဟုတ်တယ်ကိုသားညီအစ်ကိုရ online အချက်လက်စာဖွင့်ရေးလုပ်ငန်းနဲ့ online ကြော်ညာလုပ်ငန်းတွေမှာအဓိကစွမ်းမိုးနေရာယူထားတဲ့ Google အနေနဲ့သူတို့လုပ်ငန်းတွေကိုတခြားလုပ်ငန်းတွေမျက်မျက်တတပြန်ဆိုင်နိုင်အောင်ခွင့်ပေးထားရလားAmerica Antitrust ဥပဒေနဲ့အညီလုပ်ငန်းတွေကိုဆောင်ရွက်ရလားဆိုတာကိုအဲ့ဒီပြည်နယ်ရှိနေတဲ့90လောက်ကစပြီးတော့စုံစမ်းနေတာရှင်။အခုစုံစမ်းမှုမှာဒီ Google Company ရုံးဆိုင်တဲ့ California ပြည်နယ်မပါဘူး။နောက် Alabama ပြည်နယ်မပါဘူး
။အဓိကကတော့ဒီ Google လုပ်ငန်းတွေဈေးကွက်မှာစားမိုးနေတာဥပဒေနဲ့ညီရလား။တခြားလုပ်ငန်းတွေအတွက်နှက်တာမှုရှိရလားဆိုတာကိုစုံစမ်းနေတာပါ။အခုလိုစုံစမ်းတာကတရားစွဲရတာမဟုတ်ပါဘူး။အချက်လက်တွေစုံစမ်းပြီးရတော့မှဘာဆက်လုပ်မယ်ဆိုတာဆုံးဖြတ်မယ်လို့ဒီစုံစမ်းမှုကိုဦးဆောင်တဲ့ Texas ပြည်နယ်ရှိနေကျုပ် Campus တုံးကပြောထားပါတယ
်။ E-marketer ဈေးကွက်သူပိတနာလုပ်ငန်းရဲ့ခံမှန်းချက်အရဆိုလို့ရှိရင်အခု2019ခုနှစ်မှာဒီ Google လုပ်ငန်းက online ပေါ်ကကြော်ညာလုပ်ငန်း37ရာခိုင်နှုန်းကိုပိုက်ဆိုင်ထားတယ်တဲ့။အခုလိုမျိုး online ကြော်ညာလုပ်ငန်းပိုင်းမှာတော်တော်ကြီးကိုနေရာယူလွှမ်းမိုးထားနိုင်အောင်လို့ Google ကလဝကြီးအုပ်ထိန်းချုပ်တဲ့လုပ်ရက်တွေလုပ်နေသလားဆိုတာကိုအဓိကစုံစမ်းမယ်လို့ရှိနေကျုပ်တွေကသတင်းစာရှင်းလင်းပွဲမှာရှင်းပါတယ်။ဥပမာတစ်ခုကို Washington DC ရှေ့နေကျုပ် Carl Racine ကသတင်းတောက်တွေကိုခုလိုပြောသွားသေးတယ်
။ It used to be a day when we searched Google that we would be presented with links unrelated to the Google business.
အရင်ကတော့ Google မှာတခုကိုစာရင် Google လုပ်ငန်းနဲ့မပတ်သက်တဲ့ website link တွေကိုစာပေးပါလို့။နောက်ပိုင်းကျတော့စာသမားကိစ္စဒေါ်မင်းသားရဲ့အထီးတွေက Google လုပ်ငန်းတွေနဲ့ပတ်သက်နေတာတွေဖြစ်နေတယ်။အဲ့ဒါတွေမဟုတ်ရင်လည်းသူတို့ကိုကြော်ညာကပေးထားတဲ့လုပ်ငန်းတွေရှိတဲ့ link တွေဖြစ်နေပါလိမ့်မယ်။
လက်ရှိဒီ online ပေါ်မှာတခုခုရှာလို့ရှိရင်အများစုက Google Search Engine ကိုပဲတုံးကြတာလေတခုခုသိကျင် Google လုံးလိုက်ဆိုပြီးတော့ပြောစမှတ်တွေ့ရအောင်လို့လူ10ယောက်မှ9ယောက်လောက်က Google မှာပဲရှာကြတဲ့အတွက်စီးပွားရေးလုပ်ငန်းတွေကသူတို့လုပ်ငန်း website link တွေ Google မှာထိပ်ပိုင်းကပေါ်အောင်လို့ကြော်ညာကားတွေကိုပေးကြရတယ်မကြာခင်တုန်းကပဲ Basecamp ဆိုတဲ့ project စီမံခန့်ခွဲမှု company တခုက Google Search ရဲ့အဖြေတွေကိုဝေဖန်တယ်ရှင်အပြိုင်လုပ်ငန်းတွေထက်ကိုဒီအထိပ်ပိုင်းမှာအဖြေပေါ်ဖို့အတွက် Google ကိုကြော်ညာကပေးရတာကိုသူတို့ကထောက်ပြဝေဖန်တာပ
ါလုပ်ငန်းအသေးစားလေးတွေကြော်ညာကများများမပေးနိုင်တဲ့လုပ်ငန်းတွေကလည်းဘာပြောကြလဲဆိုတော့ Google ဆိုတာကဈေးကွက်မှာအခြေခံထားတဲ့လုပ်ငန်းတစ်ခုဖြစ်တယ်အဲဒါကြောင့်မလို့ Google အဖြေမှာထိပ်ပိုင်းကပေါ်လာလို့ရှိရင်လူတွေကအဲ့ link တွေကိုပဲ click လုပ်လိုက်ကြတော့တယ်အောက်ပိုင်းမှာပေါ်တဲ့အဖြေ link တွေကိုရှာသူတွေကမရွေးချယ်ကြတော့ဘူးအဲဒါကြောင့်မလို့ customer တွေသိအောင်လို့ထူပေါက်ခံကိုလုပ်ဖို့ခက်ခဲတယ်တဲ့
နောက်တစ်ချက်ကလည်းဒီ Google ရဲ့မိခင်ကုမ္ပဏီ Alphabet ကုမ္ပဏီရဲ့လုပ်ငန်းတွေကအများကြီးပဲရှင်။အဲဒီတော့ Google မှာတခုခုရှာလို့ရှိရင်သူတို့ရဲ့လုပ်ငန်းတွေနဲ့ကင်းတဲ့လုပ်ငန်းဆိုတာကရှားတယ်။အဲဒီလုပ်ငန်းတွေကအဖြစ်ထိပ်ပိုင်းမှာပေါ်လာတာကလည်းတခြားလုပ်ငန်းတွေအတွက်တပန်းရှုံးတို့ဖြစ်နေတယ်။အဲဒါကြောင့်လည်း Google ကလုပ်ငန်းအရရွှမ်းမိုးနိုင်အောင်လုံးမလုံးဆိုတာကိုစုံစမ်းရတာလို့ Utah ပြည်နယ်ရှိနေကျုပ် Sean Reyes ကရှင်းပြတယ်လေ
။ There's no question that Google is the market dominant player when it comes to internet search with nearly 90%of a share and there's nothing wrong with being the dominant player if it's done fairly.
In an attempt to share a buy ma Google ကလွှမ်းမိုးထားတယ်ဆိုတာမိကွန်းထုတ်စရာမရှိပါဘူး။ဈေးကွက်ဝေစု90ရာခိုင်နှုန်းနီးပါးလောက်ကိုလွှမ်းမိုးထားတာပါ။ဒါလို့လွှမ်းမိုးနိုင်အောင်မျက်နှာတတလှုပ်ထားတယ်ဆိုရင်တော့ဘာမှပြဿနာမရှိပါဘူး။ကျွန်တော်ရည်ရချက်ကလည်းအဲ့ဒါပါ။ Google ကဥပဒေနဲ့အညီမျက်နှာတတလှုပ်ထားရလားဆိုတာစုံစမ်းဖို့ပါ။တစ်ခါကလေးကြာရင်စီးပွားရေးမှာအသာရအောင်အလွန်အင်းအားထုတ်တာလား၊ဥပဒေချိုးဖောက်နေတာလားဆိုတာခွဲရခက်ပါတယ်။အဲ့ဒါကိုကျွန်တော်တို့ကရှင်းအောင်စုံစမ်းဖော်ထုတ်မှာပါ
။ online ပေါ်မှာတခုခုဝယ်ခြင်းလို့ရှာလို့ရှိရင် Google Shopping လုပ်ငန်းတွေကိုအဖြစ်ထိပ်ပိုင်းကပေါ်အောင်လုပ်လို့ EU က Google ကို2019ခုနှစ်တုန်းကဓာတ်ရိုက်ထားသေးတယ်ကိုသားညုံရ။ Google မိခင် Alphabet ကုမ္ပဏီရဲ့ဈေးကွက်တန်ဖိုးကဒေါ်လာ120ဘီလီယံရှိတယ်တဲ့။ပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင်ဒီစုစုပေါင်းဝင်ငွေက138ဘီလီယံဒေါ်လာရပြီးတော့အတက်တည်းအမြတ်က37ဘီလီယံလောက်ရှိတာ။
online ကြော်ညာလုပ်ငန်းတွေကနေပြီးတော့ဝင်ငွေရှာတဲ့လုပ်ငန်းမှာ Google ကနံပါတ်1ပြီးလို့ရှိရင်နံပါတ်2က Facebook ပဲကြ။သူတို့လုပ်ငန်းထိအောင်လို့သူတို့ဝန်ဆောင်မှုယူသူတန်းနဲ့ချီတဲ့အချက်လက်တွေကိုရယူစုဆောင်တာကလည်းအငင်းပွားစရာနောက်တစ်ချက်ဖြစ်နေသေးရဲ့မဟုတ်လားမရှိတော့ဘူး။2019မီလာတုန်းကပဲ Google ရဲ့ YouTube ကကလေးငယ် channel တွေကြီးတဲ့သူတွေရဲ့အချက်လက်တွေကိုအင်တာနက်ထဲမှာနောက်အောင်ခံရယူရဲဆိုပြီးတော့ပြည်အောင်စုကုန်သွယ်ရေးကော်မရှင် FTC နဲ့ New York ရှိနေကျုံရုံးကိုစုစုပေါင်းတန်ငွေဒေါ်လာ380ပြီးဖို့တန်းခံရပြီမဟုတ်လားဗ
ျ Google Search Google Chrome Gmail စတဲ့ Google နဲ့ဆိုင်တဲ့ဝန်ဆောင်မှုတိုင်းမှာအသုံးပြုသူတွေကို online ပေါ်မှာနောက်ရောက်ခံအချက်အလက်စုဆောင်းတာကိုအရင်အာရုံစိုက်စုံစမ်းမယ်လို့ Florida ပြည်နယ်ရှိနေကျုံ Ashley Moody ကအခုလိုပြောပါတယ်
Good
Google monitors our online behavior and captures data of every one of us as we navigate the internet.
Online မှာကျမတို့ဘာတွေလုပ်နေသလဲ။ Internet ထဲမှာဘယ် website တွေကိုတွားနေသလဲဆိုတဲ့အချက်လက်အားလုံးကို Google ကစောင့်ကြည့်စုဆောင်းနေပါတယ်။ဒီလိုအချက်လက်တွေရယူစုဆောင်းတဲ့ကိစ္စကိုပထမအာရုံစိုက်စုံစမ်းပါမယ်။online ကြော်ညာလုပ်ငန်းကိုလေဝကြီးအုံနိုင်အောင်ကြော်ညာနဲ့ဆိုင်တဲ့အလွှာတိုင်းမှာ Google ထိတ်ဆက်ထားသလားဆိုတာကိုစုံစမ်းမှာဖြစ်ပါတယ်
။တကယ်တော့ Google နည်းပညာလုပ်ငန်းကြီးတစ်ခုလေအမေရိကန်စိုးရရဲ့စုံစမ်းမှုကိုခံရတာမဟုတ်ဘူးဗျ။အခု၈၀ကျော်အယောက်90လောက်စုံစမ်းနေတာကပြည်နယ်အဆင့်ပြည်သူအဆင့်မှာလည်းစုံစမ်းမှုတွေကရှိနေတယ်။ Google, Facebook, Apple နဲ့အမေဇုန်လုပ်ငန်းကြီးတွေအနေနဲ့ Antitrust ဥပဒေနဲ့အညီလုံဆောင်နေရလားဆိုတာကိုတရားရေးဌာနနဲ့ပြည်သူ့ကုန်သွယ်ရေးကော်မရှင် FTC တို့ကစုံစမ်းနေတာပါ။Facebook ကုမ္ပဏီဆိုလို့ရှိရင်ညောက်ဖြစ်နေကြဥဆောင်တဲ့ဖွဲ့ကစတင်စုံစမ်းနေပြီလို့စက်တင်ဘာလ6ရက်နေ့ကပဲကြေညာထားတယ်။ဒီလုပ်ငန်းကြီးတွေဇူးကမှာထိတ်တန်းနေရာရစံမိုးထားနိုင်တာတကယ်ပဲနှမတတလိုရဲ့လားဆိုတာကိုစုံစမ်းခန့်နေရတာ
။တကယ်တော့ဒီ Google အပေါ် FTC က2013ခုနှစ်တုန်းကတခါစုံစမ်းခဲ့ဘူးလေ။အဲဒီတော့အချက်နဲ့ရှာဖွေပေးတဲ့ဝန်ဆောင်မှုလုပ်ငန်းနဲ့ smartphone လုပ်ငန်းနဲ့ပတ်သက်ပြီးတော့စုံစမ်းတာ။အဲဒီတော့သူတို့စီးပွားရေးလုပ်ပုံတချို့ကိုပြင်ဆင်ပါမယ်ဆိုတဲ့ဝေဝေဝဝအာမခံချက်ကလွဲလို့ပါတန်ကြီးမှရိုက်မခံခဲ့ရဘူးလို့ Business Insider တင်းကပြောရဲကိုသားညုံရ
EU ယောပတ်သမဂ္ဂကတော့ဈေးကွက်ကိုထိန်းချုပ်လွှမ်းမိုးမှုနဲ့ Google ကိုဒေါ်လာနဲ့ဆိုရင် 1.9 ဘီလီယံဒေါ်လာလောက်ခုနှစ်မတ်လကပဲတန်းရခဲ့သေးတယ်။ဒါရင်မကအောင်ဒီ Google ရဲ့ Android နဲ့သုံးတဲ့ smartphone တွေမှာ Google App တွေကိုမဖြစ်မနေထည့်အောင်လုပ်ခဲ့လို့ EU ကနေပြီးတော့2018ဇူလိုင်လကဒေါ်လာ5ဘီလီယံလောက်နဲ့ညီနာတဲ့တန်းကိုရိုက်ခဲ့သေးတယ်။အဲဒါကြောင့်အခုဆိုရင်ဥရောပမှာသုံးတဲ့ Android phone တွေထဲမှာGoogle Chrome အစားတခြား internet browser တွေထည့်ခွင့်နဲ့ Google Search အစားတခြား search engine တွေထည့်ခွင့်ပြုခဲ့ရတယ်မဆိုမော
။ American ဆိုရကတော့ EU ဥရောပသမဂ္ဂလိုဒဏ်ကြေးတွေအမြောက်များတက်ချင်မှတက်လိမ့်မယ်လို့အကဲဆက်တွေကပြောကြပါတယ်။ဒါပေမဲ့အချက်လက်ရှာဖွေတဲ့လုပ်ငန်းကြော်ညာဝင်ငွေရှာတဲ့လုပ်ငန်းမှာတော့ Google ကအသာကြီးချအောင်လုပ်နေတာကိုအချိန်တက်နိုင်လိမ့်မယ်လို့သုံးသပ်နေကြပါတယ်။အခုလိုလုပ်ငန်းတွေမှာ Google ကအသာရလွှမ်းမိုးထားတာနဲ့ပတ်သက်လို့ Google ဘက်ကငင်းချက်ထုတ်ထားတာကတော့သူတို့လုပ်ငန်းတွေကထိရောက်တယ်အကျိုးရှိတယ်လို့တုံးတဲ့သူတွေဘက်ကသတ်မှတ်ထားကြလို့ဆိုရဲလူတွေရဲ့ new တူကလုပ်ငန်းတွေပို့ပြီးတော့အဆင်ပြေအောင်လို့ Google ကဝန်ဆောင်မှုပေးနေတာဖြစ်တယ်လို့ဆိုပါရရှင်